မွေးစေဝါတိုက်ဖြတ်ရေးကိုမြို့သားရေးတာဝန်တစ်ခုအနေနဲ့တိုက်ဖြတ်သွားမယ်လို့ကြွေးကြော်ထားသူကဒီနေ့စမ်းမိုင်းမှာနိုင်ငံတော်သမ္မတဖြစ်လာသူဦးဝင်းမြင့်မှာသမ္မတဦးဝင်းမြင့်ဟာပြီးခဲ့တဲ့ match လ30ရက်နေ့မှာစံတစ်စာချင်းဆိုပြီးတဲ့နောက် April 18ရက်နေ့ကပြည်သူကိုပထမဆုံးမိန်ကွန်းပြောကြားခဲ့ပါတယ်။အဲ့ဒီမိန်ကွန်းမှာမွေးစေဝါအဓိကထုတ်လုပ်ဖြန့်ဖြူးတိုးလောင်တဲ့လက်ကြီးသမားတွေကိုဦးစားပေးနှိမ်နှင်းမယ်လို့ပြောခဲ့တယ်လို့မွေးစေဝါတွေဖော်ဖော်တည်တည်ရောင်းဝယ်ဖောက်ကားနေတာတွေကိုမသိချင်အောင်စောင့်ထားတဲ့အဓိကတာဝန်ရှိသူတွေကိုဦးစားပေးအရေးယူမှုတွေပြုလုပ်မှာဖြစ်တယ်လို့လည်းပြည်သူကိုကတိပေးခဲ့ပါတယ်
။မွေးစေဝါကိုပုံမနှိမ်နှင်းနိုင်မှုအဓိကထုတ်လုပ်ဖြန့်ဖြူးတိုးလောင်တဲ့လက်ကြီးသမားတွေကိုဦးစားပေးနှိမ်နှင်းရန်ဖြစ်ပါတယ်။မွေးစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါတွေဖော်ဖော်တည်တည်ရောင်းဝယ်ဖောက်ကားနေရာတွေကိုမသိရင်အောင်စောင့်ထားတဲ့သိလျက်နဲ့လွတ်ထားတဲ့ဖြစ်စဉ်မျိုးတွေဖြစ်လာရင်လည်းအဓိကတာဝန်ရှိသူကိုဦးစားပေးပြီးအရေးယူမှုတွေပြုလုပ်ရမှာဖြစ်တယ်လို့ဝင်ဆက်ပြောက်သွားတဲ့ပိုင်ရှင်မဲ့ဖြစ်သွားတဲ့မွေးစေဖန်းစီရမှုတွေကိုလည်းတင်းတင်းကြပ်ကြပ်ကန်တွေရပါလိမ့်မယ်မွေးရဲတွေရဲ့ဒုပိုင်ခွင့်ကိုမြင့်တင်ပေးပြီးတစ်ဖက်မှာလည်းစုပေးဓာတ်ပေးစနစ်ကိုတိတိယောဖြစ်အောင်ပြင်ဆင်ပေးရမှာဖြစ်ပါတယ်အခြေအနေရလိုအပ်ပါကဘူတွင်တရားတစ်ပြက်ဖန်းစီနိုင်တဲ့မွေးစေဝါနှိမ်နှင်းရဲ့ဖွဲ့တစ်ဖွဲ့ထားရှိပြီးဆောင်ရွက်ရပါမယ်
အဲ့လိုဂရီပေးပြီးနှစ်လနီးပါးကြာမှာပဲမူရစေဝါနဲ့ပတ်သက်ပြီးပြည်သူတွေကသတင်းပေးတိုင်ကြားနိုင်မယ်မူရစေဝါအထူးသတင်းတိုင်ကြားရေးဌာနကိုဖွင့်လှစ်ခဲ့ပါတယ်အဲ့ဒီဌာနကိုသမ္မတကိုယ်တိုင်ထားရိုက်အမိန်ပေးပြီးမူရစေဝါဖမ်းဆီးရမယ့်ရေးကိုဆောင်ရွက်လာခဲ့ပါတယ်ဖမ်းဆီးရမယ့်အခြေအနေတွေကိုနိုင်ငံတော်သမ္မတ Facebook လူမှုကွန်ရက်ကနေတပတ်တခါထုတ်ပြန်ကြေညာပေးတာကိုလည်းတွေ့ရပါတယ်တိုင်ကြားရေးဌာနစာဖွင့်ခဲ့တဲ့ဂျွန်လာကနေဒီဇင်ဘာလနောက်ဆုံးပတ်သည့်စင်းတွေအရပြည်သူတွေကသတင်းပေးတိုင်ကြားတာကိုအရေးယူဆောင်ရွက်ခဲ့ရမှာမူရစေဝါအမှုပေါင်း400ကျော်ရှိခဲ့ပါတယ်။ဒါအပြင်သမ္မတဦးဝင်းမြင့်လက်ထက်6လအတွင်းမှာပဲမူရစေဝါနဲ့ပတ်သက်ပြီးအရေးယူခဲ့တဲ့အမှုရေးတွက်က6000နီးပါးရှိခဲ့ပြီးမူရစေဝါနဲ့ပတ်သက်ပြီးအရေးယူခဲ့တဲ့တရားခံရေးတွက်ကတော့1000နီးပါးထိရှိခဲ့တာပါ။ဒီနှစ်အတွင်းမှာပဲမန္တလေးတိုင်းအောင်မြေသာဆန်မြို့နယ်မှာရှိတဲ့ AR မြေကမ်းတစ်လျှောက်ကမူရစေဝါသုံးစွဲမှုတွေနဲ့ပတ်သက်လို့နာမည်ကြီးတဲ့နေရာတွေနဲ့ကျူးကျော်တဲ့တချို့နဲ့စီမင်းတရားကငှားရမ်းပေးထားတဲ့အငှားအိမ်ယာတွေမှာနေထိုင်ပြီးမူရစေဝါရှောင်းဝယ်နေသူတွေကိုရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးမှုတွေပြုလုပ်ခဲ့ပါတယ်။အဲ့လိုဖမ်းဆီးရမှာမန္တလေးတိုင်းအနေနဲ့ဖမ်းဆီးဖို့အခက်အခဲရှိလို့ဗဟိုကနေလာရောက်ဖမ်းဆီးပေးဖို့သမရစီစတင်ပြီးဆောင်ရွက်ခဲ့ရတယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမျိုးစိမသတင်းဌာနနဲ့ဒီဇင်ဘာလ26ရက်နေ့ကပြုလုပ်တဲ့ Minister Question လို့အမည်ပေးထားတဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောကြားထားပါတယ်။
ဟိုနေပြည်တော်ရဲ့မူရအထူးတပ်ဖွဲ့ကနေတည်င်းပေးလိုက်တဲ့အားတွေကိုကျွန်တော်ဝင်စီးတာတွေ့တယ်မိအခုကျွန်တော်စီကိုကျွန်တော်မူရတပ်ဖွဲ့လည်းအသိပြောင်းပေးတယ်ကျွန်တော်ကိုယ်တိုင်လည်း request လုပ်တယ်ပြောင်းပေးတယ်အရင်လူတွေကသူပြောရဲနှာစီးနေတဲ့လူတွေလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်မဆိုအခုသမလာရင်းရတဲ့မိန်ကုန်းနဲ့ပြောလိုက်ကိုမူရကိုကျွန်တော်တို့ကတူပြီးကျိုးကျိုးဆော့ဆော့လောက်ကိုလှုပ်လာတဲ့အခါမှာဆိုတော့ဒါတွေအေးအေးဆော့လာတဲ့အခါကျတော့ဘာလို့လဲဆိုတော့မန္တလေးကကြားကနေမြည်ပြားချမ်းပြည်နယ်ဘက်ကအလွယ်တကူလာလို့ရပြီးတပြည်လုံးကိုသွားလဲအဲ့တော့မူရစီရဝထိုဘက်ကချမ်းပြည်ဘက်ကထိုးသမျှမန္တလေးဝင်မှာပဲမန္တလေးကနေတခြားဖြန့်မှာအဲ့တော့မန္တလေးကတားကဲဖြစ်နေတော့ကျွန်တော်ဒါကြောင့်ကိုလည်းပို့ပြီးနေနေတာပါတော့
ဒါအပြင်သူ့ရဲ့တိုင်းအတွင်းမှာမူရတားဆီးနေနေရင်းနဲ့ပတ်သက်လို့ဆောင်ရွက်ရမှာတက်ဆိုင်ရာရပ်ကွက်အုပ်ချုပ်ရေးမှုတွေရဲ့ပူးပေါင်းဆောင်ရွက်မှုကဝစ်ကြေတန်းကြေလောက်သာရှိနေတယ်လို့လည်းဆိုထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့မူရစေဝါတွေဖော်ဖော်တည်တည်ရောင်းဝယ်ဖောက်ကားနေတာတွေကိုမသိချင်အောင်ဆောင်ထားတဲ့အဓိကတာဝန်ရှိသူတွေကိုဦးစားပေးအရေးယူမှုတွေပြုလုပ်မှာဖြစ်တယ်လို့ဌာနဆိုင်ရာဝန်ထမ်းတွေအနေနဲ့မူရစေဝါမှုတွေမှာပါဝင်ပတ်သက်တာတွေရှိရင်လည်းတည်ဆဲဥပဒေနဲ့အညီအရေးယူမယ်လို့တက်ဆိုင်ရာတာဝန်ရှိသူတွေကိုသတိပေးထားပါတယ်။မွေးစေဝါတားဆီးကာကွယ်ရေးကိုသမ္မတကိုယ်တိုင်ကအပေါ်ပိုင်းမှာဥဆောင်ပြီးဆောင်ရွက်နေပေမဲ့အောက်ပိုင်းကတိုင်းနဲ့ပြည်နယ်အလိုက်ကတက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းပါဝင်မှုကအားနည်းနေစေပဲလို့ထောက်ပြဝေဖန်တာတွေလည်းရှိနေပါတယ်။မွေးစေဝါတွေအမြောက်များထွက်ရှိရာနေရာတစ်ခုဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းကဒေသခံတအူးလည်းဖြစ်တယ်လို့မြန်မာနိုင်ငံမွေးစေဝါစန့်ကျင်ရေးအသင်းကြောင်မဲခရိုင်ရဲ့ဥက္ကဋ္ဌဖြစ်သူဦးတင်မောင်သိန်းကတော့အခုလိုပြောပါတယ်။
ဒီမွေးစေဝါပပြဖို့ဆိုတာကနိုင်ငံတော်အစ်ကနေပြီးတော့စုပေးတံပေးတွေလုပ်တယ်ပေါ်ထုတ်ပြီးတော့ဖမ်းပေးပါလို့လုပ်တယ်လုံညိုစိတ်ချသတင်းပေးချဆိုပြီးတော့မွေးတိုင်ကြတဲ့ဌာနတွေဖွင့်တယ်အရေးကြီးဆုံးအချက်ကတနိုင်ငံလုံးမှာနိုင်ငံတော်ကနေပြဋ္ဌာန်းတာတစ်ခုရှိတယ်မွေးစေဝါနဲ့စစ်ကိုပြောင်းလဲစေတော့စေဝါများအန်တဲ့တာစီကာကွယ်ဖွဲ့ဆိုတာဘဟုကနေရက်ကြီးကြီးဖွဲ့တာကရှိတယ်လုံးဝတနိုင်ငံလုံးအသက်မွေးနေအသက်မွေးနေတဲ့အတွက်ပြည်သူလူထုလည်းပုံမပါဝင်ဆောင်ရွက်မှမသိပါနော်အဲ့ဒါတွေကိုဖွဲ့စည်းပါလို့ဒီနယ်အစ်လောက်ကနေပြောမှာခရိုင်နဲ့မြို့နဲ့အစ်လောက်တွေကိုချပေးလာလို့ရှိရင်လည်းပဲစာရေးပေါ်ရင်ဖွဲ့ပြီးပြန်ပို့လိုက်တယ
်ဒီနှစ်အတွင်းနှစ်မကုန်ခင်မှာဖမ်းဆီးရမိတဲ့မူရစိတ်ကြွဆေးပြားပမာဏက46တန်းကျော်မှရှိပါတယ် ใส่จ้าใส่ปลาเลยฮะแล้วแต่แกมาใส่ปอปอเนี่ยลุลเลกูกูเวลุยานี่เดี๋ยวลุลเลสูจ้าบาร์เลยเช้าคืนนี้เนี่ยมีอุ้มอยู่เนี่ยปีเนี่ยลุดดอกกุศลเลยอุ้งท้องตาเสงอารอเช้าคืนนี้เนี่ยมาหมูยี่สิบวันกูแล้วไปกุยอาศัยหนุ่ยกันอาซาเนี่ยได้ลุลมาลุดดอกกูเวลุยานี่ได้จ้าเช้าคืนนี้เนี่ยเช้าคืนลุงเอรีน่ากันกูเช่นเช้าเนี่ยลุคุลุยิ่งพูนเปล่าลาบาร์เลย
ยังไงมาดูติดต่อยังอะไรกันเลยมาชิบะบ้านเราสุดยังไงดีก็ฮะโบบีโรพันสี่ยามีเนี่ยบีโรมุ้ยเสวามุ้งเข็นเลยเนี่ยโบบีโรมีอะไรอ่าด่าฮะยังไงลุงเงี้ยเนี่ยยังไงลุงเงี้ยมีอะไรน่ากันด้วยด่าฮะยังเลือดอาบชิบะดียังไงเป็นสกนอมยอลเลยมาเลยเว้ยลุงเงี้ยลุยเลยฮะอ่าดีตัวมีอะไรต้องส่วนเนี่ยเราโอ้ตัวยาวเลยเนี่ยยาว
ทีนี้ด้วยมุ่ยเสวะทั่วโลกพันธุ์ที่ยาวเอ๋ยต้องส่วนในราเรโกสุยากาที่ที่ยาวพันธุ์ที่เอเยียอยู่สามเอ็กเฮียมาเยาว์เชียงล็อกกาดาอนุปัญญาเชนต์ชูเลยอมุ่ยเพื่อเอเยียอยู่แข่งกันยาวาเลยปีเกอร์ออกัสลาด้วยงาอนุปัญญาล็อกกาสุโรชาตาสวีทายตระไรจ้าไม่ดีรู้ต้องยาวจัวมุ่ยเสวะรุ่นเนี่ยพันธุ์ที่แข่งกันยาวาเลยมุ่ยเสวะฮะอนุปัญญาล็อกกาตะคุเรนิมโหเป้เวลังข้างพิจารณ์เจียวารุ่นที่เปลี่ยนเนี่ยนี่บีต
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီရပိုင်းကတော့ခုနပြန့်ချီတဲ့ထုတ်လုပ်တဲ့ရောင်းချတဲ့လူတွေပါဒါကတော့သမီးတို့တားလုံးရဲ့ကြီးစွာသောအန္တရာယ်ရန်သူတွေပါဒါတွေကတော့ချီရောင်နေနေမှုလိုပါတယ်အဲ့တော့ဥပဒေကိုဒါကပေးကြတဲ့ဥပဒေနဲ့ညီရာကိုခေါ်တော့ခေါ်ထုတ်ဖန်တီးကြတဲ့ပုဂ္ဂိုလ်များအနေနဲ့လက်ခံရခိုင်းတာတွေဖြစ်ကြတဲ့သုံးဆွဲသူများလောက်ကိုတင်ဖန်တီးနေရင်မဟုတ်ပဲတကယ်ကိုမှပဲကောင်းတဲ့နာလုံးလိုက
ကျွန်တော်တို့ကအရေးယူစေခြင်းနဲ့လက်ကြီးသမားတွေလို့ခေါ်တဲ့နောက်ွယ်ကမူရဲ့စေဝါရောင်းသူတွေကိုဖမ်းမိဖို့ကတကယ်တမ်းခက်ခဲတွေရှိနေတယ်လို့ဆိုလာသူကမူရဲ့ဘဟုဖွဲ့ကသူတရားရဲမှုဝင်းမြင့်မှာမှန်မယ်ရှင်မောင်းနေအဲဒါတော့ပဲမိတယ်ဒီကောင်တွေမေးလို့ရှိရင်သူတို့ကရဲရှိမှာပြေးတယ်ဒါကျွန်တော်တို့ရဲ့ boss ကမလုပ်ပါဘူးဒါပေမဲ့တရားရုံးကြလို့ရှိရင်သူတို့ကမထွက်တော့ဘူးအဲကြောင့်မထွက်တာလဲဆိုတော့သူတို့လည်းအကျိုးအမြတ်ကိုရှိတယ်
မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုထုတ်လုပ်မှုရဲ့60ရာခိုင်နှုန်းကျော်ဟာရှမ်းပြည်နယ်ကဖြစ်ပြီးပြည်ပခဖြစ်ပွားနေတဲ့ကချင်းနယ်ရှမ်းပြည်နယ်မှာဘိန်းဆိုင်ပြိုထုတ်လုပ်မှုဟာကြာဆင်းမှုမရှိဘူးလို့ကုလသမဂ္ဂမူရဲ့စေဝါနဲ့ရာဇဝဲမှုတိုက်ဖြတ်ရေးရုံး UNODC ရဲ့အချက်အလက်တွေကဆိုထားပါတယ်။ကမ္ဘာပေါ်ကဘိန်းဆိုင်ပြိုးမှုအမြင့်ဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေပြီးဘိန်းဆိုင်ဧရိယာရဲ့20ရာခိုင်နှုန်းကမြန်မာနိုင်ငံမှာရှိတယ်လို့သိရပါတယ်။ပြီးခဲ့တဲ့2019ခုနှစ်အတွင်းမြန်မာတိုင်းနိုင်ငံလုံးတိုင်းဒါနေနဲ့ဖမ်းဆီးရမိတဲ့မူရဲ့စေဝါတန်ဖိုးဟာအမေရိကန်ဒေါ်လာ150ခွနတန်းကျော်ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာအ န်းတွေပေးတာကျန်းမာရေးစောင့်ရှောက်မှုတွေပေးတာတွေကိုတိုးမြင့်ဆောင်ရွက်သွားဖို့လဲပြည်သူတွေကမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။